Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ26ရက်စနေနေ့ညနေ6:00 to 9:00ထိအစီအစဉ်တွေကို9.16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှာဖုံပါ။ဒီညနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်
။မင်္ဂလာပါ။ကျွန်တော်ရန်နိုင်ပါ။စီးရီးယားတိုက်ခံသဘုံအဖွဲ့ခေါင်းဆောင်တို့ဟာတောက်ကြနေကလေကြောင်းတိုက်ခိုက်မှုအတွင်းသေဆုံးသွားခဲ့ပါတယ်။အီရန်နိုင်ငံမှာအကျဉ်းချခံထားတဲ့ Washington Post သတင်းစာရဲ့သတင်းတော့ကိုမိသားစုဝင်တွေနဲ့အီရန်အာဏာပိုင်တွေကတွေ့ခွင်ပေးခဲ့ပါတယ်။တရုတ်နိုင်ငံကမိုင်းတွေပြိုကျမှုမှာပိတ်မိနေတဲ့အလုသမား17ယောက်ကိုကယ်ဆယ်ရေးအဖွဲ့ကခေတ္တနိုင်ခဲ့ပြီးတော့ကချင်ပြည်နယ်ဖားကံမှာတော့တောက်ကြနေကမိသားဘုံပြိုကျလို့ဒါဇင်နဲ့ချီပျောက်ဆုံးနေဆဲဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အထူးကြီးညာပေးမှာဖြစ်ပါတယ်ဗျာ
။ကောင်းပါပြီရှင်။ထိုင်းနိုင်ငံကလိုက်ကျွန်းလူတတ်မှုနဲ့တည်တံ့ချမှတ်ခံထားရတဲ့ရွှေပြောင်မြန်မာလုပ်သားနှစ်ဦးအမှုကိုကန့်ကွက်ဆန္ဒပြကြတာနဲ့ပတ်သက်ပြီးကြားကြရမှာကတော့
မတရားဖျောက်ထားတဲ့မြန်မာနိုင်ငံကလွတ်ပေးလွတ်ပေးပေါ်အော်ရဲပြီးရင်ကဘာမတည်တခြင်းဆိုတဲ့ဒီလောက်ပါပဲဘုံကစကားတော့ပိတ်ထားတယ်သူကလူဘက်သွားပေါ်ပေါ့ပေးဘာမှတော့မလုပ်ပါဘူးသူကပိတ်ယုံနေတ
ဲ့ဆန္ဒပြသူတူဦးပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်ဒါအပြင်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကအနေရင်လုပ်သားတွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းနဲ့ကချင်ပြည်နယ်ဖားကန့်ကြောက်စင်တူးတဲ့ဒေသကမြေပြိုမှုထပ်မံဖြစ်ပွားခဲ့တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဦးဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုရင်နိုင်တဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်
စီးရီးယားနိုင်ငံဒမတ်စကတ်စ်မြို့အရှေ့ပိုင်းမှာဖြစ်ပွားခဲ့တဲ့လေကြောင်းတိုက်ခိုက်မှုအတွင်းစီးရီးယားနိုင်ငံကအင်အားအကောင်းဆုံးသဘုံအဖွဲ့ရဲ့ခေါင်းဆောင်တစ်ဦးသေဆုံးသွားခဲ့ပါတယ်။အစ္စလာမ်တပ်မတော်ကိုတီထောင်သူဇာရန်အလူရှာဂူတာမြို့အရှေ့ဘက်ချမ်းမှာရှိတဲ့သူတို့အဖွဲ့ရဲ့ဌာနချုပ်ကိုပြစ်မှတ်ထားတိုက်ခိုက်တဲ့လေကြောင်းထိုးစစ်အတွင်းမှာသေဆုံးသွားခဲ့တာလို့စီးရီးယားသဘုံနဲ့အစိုးရကတောက်ချနေမှာကြေညာပါတယ်။အလုသေဆုံးမှုဟာစီးရီးယားလက်နက်ကိုင်သဘုံအဖွဲ့အတွက်တော့ကြီးမားတဲ့ထိုးနှက်ချက်ဖြစ်ပြီး2016အစောပိုင်းမှာအစ်စ်ကျင်းပဖို့စီစဉ်ထားတဲ့ညဉ့်ဉေးဆွေးနွေးပွဲမှာတိုင်ခင်သမရအဆက်ကိုအထောက်ပံ့ဖြစ်သွားစေခဲ့ပါတယ်။စီးရီးယားနိုင်ငံရဲ့ညဉ့်ဉေးရေးကိုထောက်ခံတဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂကချမှတ်လိုက်ပြီးရပိုင်းအတွက်မှာပဲဒီတိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပြီးတော့တိုက်ခိုက်မှုအတွင်းအဖွဲ့ရဲ့တခြားထိပ်ပိုင်းခေါင်းဆောင်တွေပါသေဆုံးသွားခဲ့ပါတယ်။ဒါပေမဲ့စီးရီးယားဆိုရနဲ့သူ့ရဲ့မဟာမိတ်ဖြစ်တဲ့ရုရှားနိုင်ငံတို့ကတော့ဒီအဖွဲ့ဟာသူတို့ထပ်ပို့အစွန်းရောက်တဲ့ IS လို့အဖွဲ့တွေနဲ့ဘာမှတိတ်မကွာတဲ့ဘာသာရေးကိုအခြေခံတဲ့အကြမ်းဖက်အဖွဲ့ဖြစ်တယ်လို့သတ်မှတ်ထားပါတယ်။အတီမပြုတ်နိုင်တဲ့ကနဦးထွက်ပေါ်လာတဲ့သတင်းတွေအရတော့အလူရှာရုရှားတွေဘက်ကလေကြောင်းတိုက်ခိုက်မှုကြောင့်သေဆုံးသွားတာလို့ဆိုပါတယ်ခင်ဗျာ
။ Christmas အားလိုက်ရဲ့အဖြစ်မိသားစုနဲ့အတူဟာဝိုင်အီကျွန်းကိုရောက်နေတဲ့သမ္မတဘရက်အိုဘားမားဟာမရိန်းတပ်ဖွဲ့တပ်စခန်းတစ်ခုကိုလည်းတွားရောက်လည်ပတ်ပါတယ်။ဟာဝိုင်အီကျွန်းကခနေအိုဟေးမရိန်တပ်စခန်းကိုနှစ်စဉ်သွားနေကြအတိုင်းရောက်သွားချိန်မှာအာဖဂန်နစ္စတန်နိုင်ငံဘာဂရမ်လေတပ်စခန်းအပြင်ဘက်မှာပြီးခဲ့တဲ့သတင်းဘက်ကအသေးခံဘုံခွဲတိုက်ခိုက်မှုကြောင့်သေဆုံးသွားတဲ့အမေရိကန်လေတပ်တပ်ဖွဲ့ဝင်6ဦးအကြောင်းကိုလည်းမစ္စတာအိုဘားမားကပြောသွားပါတယ်။အီရတ်နဲ့အာဖဂန်လိုနေရာတွေမှာအမေရိကန်တပ်သားတွေကိုရှော့ချနိုင်ခဲ့ပေမဲ့လည်းအဲ့ဒီနေရာမှာနှစ်စဉ်နေတိုင်းအန္တရာယ်ရှိတဲ့အခြေအနေတွေရှိနေသေးတာကြောင့်ရဲရင့်တဲ့အမျိုးသမီးအမျိုးသားတပ်သားတွေအသက်ခံရသေးတဲ့အကြောင်းနဲ့အမေရိကန်လူမျိုးတွေလွတ်လပ်စွာနေထိုင်နိုင်အောင်ကြံ့ခိုင်အောင်ကူညီပေးနေတဲ့နေရာဌာနအသီးသီးကတပ်သားအလုံးကိုသူတို့ရဲ့နေစဉ်လုပ်ငန်းတာဝန်တွေအတွက်ကျေးဇူးအထူးတင်တဲ့အကြောင်းကိုလည်းမစ္စတာအိုဘားမားကပြောကြားသွားပါတယ်။မစ္စတာအိုဘားမားကသူ့ရဲ့မိန့်ခွန်းမဆုံးခင်မှာသူနဲ့သမရဂရိုရိုကတော့ကလေးတွေကြောင့်အဆင်ပြေနေပြီလို့ဟာသလုပ်ပြောပါတယ်။သမရကိုတွေ့ရဖို့ဓာတ်ပုံတွေ့ရဖို့တပ်ဖွဲ့ဝင်တွေကကလေးတွေကိုခေါ်လာတာကိုရည်ညွှန်းပြီးတော့နောက်ပြောင်းပြောသွားတာပါ။ Christmas နေ့အစောပိုင်းမှာတော့ကဘာတဝါမှာတာဝန်ကျနေကြတဲ့ American စစ်တပ်တပ်သားတွေကိုလည်းမစ္စတာအိုဘားမားကတယ်လီဖုန်းဆက်ပြီးတော့နှုတ်ခွန်းဆက်ခဲ့ပါသေးတယ်။
ယူရန်နိုင်ငံမှာရပ်ပေါင်း9ကျော်အကျဉ်းချခံထားတဲ့ Washington Post သတင်းတော့ Jason Rezaian ကိုသူ့မိခင်နဲ့ဇနီးတို့ကတောက်ချနေ Christmas နေ့မှာနိုင်အတော်ကြာထောင်ဝင်စွာတွေ့ခွင့်ရခဲ့ပါတယ် Event ကျင်းထောင်ကိုထောင်ဝင်စွာသွားတွေ့ဖို့အတွက်တရားရုံးကနေခွင့်ပြုချက်ရဖို့အချိန်ပေါင်းများစွာကြိုးပမ်းခဲ့ရတာဖြစ်တယ်လို့လည်း Rezaian မိခင်ကပြောပါတယ်တချို့လုံးမှုပါဝင်တခြားဆွေချက်တွေနဲ့သူ့မှာအပြစ်ရှိတဲ့အကြောင်းအော်တိုဘာလမှာဆုံးဖြတ်ပြီးတဲ့နောက် Rezaian ကိုဘယ်နှနစ်ဆိုတာအတိအကျထုတ်မပြောတဲ့ထောင်ဒဏ်ချမှတ်လိုက်တယ်လို့ပြီးခဲ့တဲ့လမှာအီရန်ကကြေညာခဲ့တာပါဒါပြင်တရားရုံးရဲ့စီရင်ချက်အသေးစိတ်ကိုလည်းထုတ်ပြန်ကြေညာခြင်းမရှိခဲ့ပါဘူးခင်ဗျာ
အမျိုးသားတယောက်ကိုသူရဲ့မတ်ပုံတင်ပြဖို့အစ္စရေးရဲဘက်ကတောင်းအပြီးရဲတွေကိုဓာတ်နဲ့တိုက်ခိုက်ဖို့ကြိုးစားတယ်လို့ဆွဆွဲခံရတဲ့ပါလက်စတိုင်းလူမျိုးတယောက်ကိုအစ္စရေးရဲကပစ်တက်လိုက်ပါတယ်။ဒီကနေ့ဂျေရုစလင်မြို့ဟောင်းအပြင်ဘက်ကအဝတ်ပြုတ်ဖို့လာတဲ့ဂျူးလူမျိုးစုံတွဲတရဲနောက်ကိုလိုက်လာတဲ့သူကိုရဲဘက်ကသတိထားမိခဲ့တာလို့ရဲဌာနပြောခွင့်ရအမျိုးသမီးကဆိုပါတယ်။ဒါဟာတောက်ကြနေကစားလို့၃ယောက်မြောက်အသက်ခံရတဲ့ပါလက်စတိုင်းလူမျိုးလည်းဖြစ်ပါတယ်။မနေ့တောက်ကြနေတော့ကလည်းအစ္စရေးစစ်သားတွေစီကိုကားမောင်းဝင်တိုက်ဖို့ကြိုးစားတဲ့အမျိုးသမီးတယောက်ကိုလည်းပစ်တက်လိုက်တယ်လို့ရဲဘက်ကဆိုပါတယ်။အစ္စရေး ဖက်ကတော့ဘယ်သူမှထိခိုက်ဒဏ်ရာရတာမရှိပါဘူး။တခြားဖြစ်ရပ်တစ်ခုမှာတော့အစ္စရေးနဲ့ပါလက်စတိုင်းနယ်စပ်ချန်စီယိုအနီးမှာအစ္စရေးတပ်နဲ့အငင်းခုန်ဖြစ်ပွားစဉ်အတွင်းပါလက်စတိုင်းတယောက်အသက်ခံခဲ့ရတယ်လို့အာဏာပိုင်တွေကပြောပါရယ်။စက်တင်ဘာလအလယ်ပိုင်းလောက်ကစလို့တနက်နဲ့ပစ်တာဒါနဲ့ထိုးရအပြင်စစ်သားတွေနဲ့အရက်သားတွေစီကိုကားနဲ့ဝင်တိုက်တဲ့ဖြစ်ရပ်တွေကြောင့်အစ္စရေးဖက်ကအယောက်20သေဆုံးပြီးပါလက်စတိုင်းဖက်က126ယောက်ထက်မနည်းသေဆုံးခဲ့ရပြီးဖြစ်ပါရယ်။
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ18 kHz 10683လိုင်းနိုမီတာ19 kHz 15565လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေ့စနေနေ့ညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကချင်ပြည်နယ်ဖားခန့်ကျောက်စိမ့်တွင်မာတောက်ကြာနေကနောက်ထပ်မြေစာပုံပြိုကျမှုဖြစ်ပွားခဲ့ပြီးဒါဇင်နဲ့ချီတဲ့လူတွေပျောက်ဆုံးနေစေဖြစ်ပါတယ်။ပြီးခဲ့လကလာတူမြေစာပုံပြိုကျတဲ့နေရာမှာပဲအခုဖြစ်ရထပ်ဖြစ်ခဲ့တာပါ။အဲ့ဒီပျောက်ဆုံးနေတဲ့သူတွေကိုပြန်လည်ရှာတွေ့နိုင်ဖို့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေကိုလည်းစတင်လှုပ်ဆောင်နေပါတယ်။အခုချိန်ထိတော့ဘလောက်သေဆုံးပြီးဘလောက်ဒဏ်ရာရတယ်ဆိုတာကိုအတိအကျမသိရသေးဘူးလို့အာဏာပိုင်တွေကပြောပါတယ်။ပြီးခဲ့လနောက်ပိုင်းကဖားခန့်မြို့နားကကြောက်စိမ့်တွေမှာဖြစ်ပွားခဲ့တဲ့မြေစာပုံပြိုကျမှုမှာလည်းလူ100ထက်မနည်းသေဆုံးခဲ့ပါတယ်။တဘာဝအရင်းမြစ်တွေကနေရရှိတဲ့ဝင်ငွေတွေကိုအလွဲသောင်းစားလုပ်နေတာနဲ့ပတ်သက်ပြီးစုံစမ်းဖော်ထုတ်နေတဲ့ Global Witness အဖွဲ့ကတော့မြန်မာနိုင်ငံရဲ့ကြောက်စိမ့်ထုတ်လုပ်မှုက2014ခုနှစ်မှာအမေရိကန်ဒေါ်လာ31ဘီလီယံရှိတယ်လို့ခန့်မှန်းပါတယ်။ဒါပေမဲ့အဲဒီကရလာတဲ့အချိုးအမြတ်တွေကိုတော့ဒေသခံပြည်သူတွေမခံစားကြဘူးလို့လည်းဆိုပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းကဗလီတစ်ခုမှာတောက်ကြာနေကဝှပြိုနေချိန်မှာပဲအသေးခံဘုံခွဲသမားလို့တန်ရာရှိသူလူတစ်ယောက်ကဘုံခွဲတိုက်ခိုက်ခဲ့တာကြောင့်ဘုံခွဲသမားတေဆုံသွားပြီးတော့လူတဒါဇင်ထက်မနည်းတန်ရာရသွားပါတယ်။ဝှပြိုဆူတောင်းပွဲစပြီးမကြခင်မှာပဲပောက်ကွဲတန်ကြီးကိုကြားခဲ့ရတယ်လို့လူအတော်များများငိုယိုပြီးဗလီထဲကထွက်ပြေးသွားကြတဲ့အကြောင်းနဲ့လူတွေလည်းတန်ရာသွေးရရကြတယ်လို့မျက်မြင်တယောက်ကပြောပါတယ်။သူကိုယ်တိုင်လည်းတိတ်ကြောက်လာပြီးသူတို့မသိတဲ့လူတစ်ယောက်ကြမ်းပြင်မမလဲပြီးတင်းနေတာကိုတွေ့ရတာကြောင့်ဘုံခွဲမှုကသူ့လက်ချက်ဖြစ်မယ်လို့သူတို့အားလုံးတန်ရာရှိတဲ့အကြောင်းကိုလည်းအဲ့ဒီမျက်မြင်ကဆိုပါတယ်။ဘက်မာရာမျိုးကလူနေစုအမန်ဒီယာမွတ်စလင်တွေရဲ့ဗလီကိုတောက်ကြာနေကတိုက်ခိုက်မှုအတွက်ဘသူကမှခုချိန်ထိသူတို့လက်ချက်ဖြစ်တယ်လို့ထုတ်ပြောတာမရှိသေးပါဘူး။ဘုံခွဲသမားရဲ့ကြံရပါကအခင်းဖြစ်တဲ့နေတဲ့အချိန်မှာထွက်ပြေးလွမြောက်သွားတယ်လို့မွတ်စလင်အုပ်စုရဲ့ပြောခွင့်ရကဆိုပါတယ်ရှင
်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာပါကစ္စတန်နိုင်ငံလာဟောမျိုးကိုတမိုင်းဝင်ခီးစဉ်တွားရောက်ခဲ့ပြီးပါကစ္စတန်ဝန်ကြီးချုပ်နဝဇ်ရှရက်နဲ့လည်းရှာရှာပါပါတွေ့ဆုံပြီးတဲ့နောက်တရက်အကြာမှာအိန္ဒိယနိုင်ငံကိုစနေနေ့ကပြန်ရောက်လာခဲ့ပါတယ်။ချမှတ်ခဲ့တဲ့ဆုံးဖြတ်ချက်တွေထဲမှာနိုင်ငံသားဆက်ဆံရေးပူအားကောင်းခိုင်မာအောင်လုပ်ဖို့နိုင်ငံပြည်သူတွေကြားထိတွေ့ဆက်ဆံမှုတွေပို့ပြီးတော့အားကောင်းလာအောင်လုပ်သွားဖို့အဲ့လိုဆိုရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုရှေ့ကိုတန်လန်းနိုင်တဲ့အခြေအနေတစ်ခုကိုဖန်တီးလာနိုင်မှာဖြစ်တယ်လို့ဆိုပါတယ်။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံသားဆက်ဆံရေးတိုးတက်လာဖို့ကနိုင်ငံကအတိုင်းအဝိုင်းရဲ့အဓိကကြားတဲ့လူအချက်တစ်ခုလည်းဖြစ်ပါတယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့ဒီနိုင်ငံကြားစစ်ဖြစ်လာနိုင်တာကြောင့်နိုင်ငံကအတိုင်းအဝိုင်းကစိုးရိမ်တစ်ဖက်မှာလည်းစိုးရိမ်နေကြတာဖြစ်ပါတယ်။ဒါပေမဲ့ဒေသတွင်းမှာအကြမ်းဖက်ဝါဒကိုတိုက်ဖျက်တဲ့နေရာမှာပါကစ္စတန်နိုင်ငံအနေနဲ့ကူညီဖို့အိန္ဒိယဝန်ကြီးချုပ်ကပန်ကြားခဲ့ပါတယ်။ပါကစ္စတန်နိုင်ငံကိုတောက်ကြနေကမတော်ရောက်ခင်မစ္စတာမိုဒီဟာအာဖဂန်ခေါင်းဆောင်တွေကိုလည်းအဲ့လိုပဲပန်ကြားခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီဟာပါကစ္စတန်နိုင်ငံကိုကြိုတင်ကြေညာခြင်းမရှိဘဲတောက်ရောက်ခဲ့တာဖြစ်ပြီးတော့အဲ့ဒီမှာပါကစ္စတန်ဝန်ကြီးချုပ်နဝဇ်ရှရစ်နဲ့တွေ့ဆုံခဲ့တာပါ။ဒါဟာဆယ်စုနှစ်တခုကျော်ကာလအတွင်းအိန္ဒိယဝန်ကြီးချုပ်တဦးပါကစ္စတန်နိုင်ငံကိုပထမဆုံးအကြိမ်တောက်ရောက်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။
တရုတ်နိုင်ငံရှေ့ပိုင်းရှန်ဒွန်ပြည်နယ်ကမိုင်းတွင်တစ်ခုပြိုကျမှုအတွင်းပိတ်မိနေတဲ့အလုတ်သမား17ယောက်ကိုကယ်ဆယ်ရေးလုပ်သားတွေကဆွဲထုတ်ပေးနိုင်လိုက်တယ်လို့တခြားအလုတ်သမား18ယောက်ပိတ်မိတဲ့နေရာကိုလည်းတွေ့ထားပြီလို့တရုတ်အစိုးရပိုင်းသတင်းဌာနကဒီကနေ့ပြောပါရယ်။ကျန်18ယောက်ကိုချက်ချင်းကယ်တင်မပေးနိုင်သေးပေမဲ့လည်းမိုင်းတွင်ပြိုကျတဲ့နေရာတစ်ခုကနေအလုတ်သမား29ယောက်လုံးရဲ့အခြေအနေကိုသိထားပြီလို့အစိုးရအဘော်စင်ဟွာသတင်းဌာနကပြောပါရယ်။ချစ်ဆမ်လို့ခေါ်တဲ့တတူဒရတူဖော်တဲ့မိုင်းတွင်းကိုယူရောင်းစီးပွားရေးလုပ်ငန်းကပိုင်ဆိုင်တာဖြစ်ပြီးတောက်ကြနေကမိုင်းတွင်းပြိုကျခဲ့တာကြောင့်အစောပိုင်းတွက်ချက်မှုအရအလုတ်သမား19ယောက်ပျောက်ဆုံးနေခဲ့တာလို့ဆိုပါရယ်မနေ့တောက်ကြနေမှာပဲအလုတ်သမား10ယောက်ကိုကယ်တင်ပေးနိုင်ခဲ့တယ်လို့ပင်ဂျီပြည်နယ်အုပ်ချုပ်ရေးမှူးကပြောပါရယ်မြန်မာလိုကြောက်တလင်းတတူလို့ခေါ်တဲ့ချစ်ဆမ်ဟာပျော့ပြောင်းပြီးတော့ဆာလ်ဖိတ်တတူတစ်မျိုးဖြစ်ပြီးဆောက်လုပ်ရေးလုပ်ငန်းတွေမှာတွင်တွင်ကျကျအသုံးပြုကြပါရယ်ဒီကနေ့အစောပိုင်းမှာတော့ဆက်ဝင်ရိုးအောက်တစ်ခုမှာခြေထောက်ညက်နေတဲ့အလုတ်သမား10ယောက်ကိုကယ်တင်ပေးနိုင်ခဲ့ပါရယ်တရုတ်နိုင်ငံတောင်ပိုင်းကရှန်ဇန်မြို့မှာဆက်လို့ရေးလုပ်ငန်းတုံးအမိုက်ပုံကြီးပြိုကျလို့လူတယောက်သေဆုံးပြီး85ယောက်ပျောက်ဆုံးနေတဲ့မတော်တဆမှုဖြစ်ပြီးနောက်တစ်ရက်မှာပဲအခုလိုမိုင်းတွင်ပြိုကျတာလည်းဖြစ်ပါရယ် ခုလိုမိုင်းတွင်ပြိုကျတာဟာဘူမိဗေဒသဘောအရသဘာဝဘေးအန္တရာယ်ကြတာမျိုးမဟုတ်ပဲလုပ်ငန်းခွင်လုံခြုံရေးမတော်တဆမှုဖြစ်အာဏာပိုင်တွေကအမိန်ချလိုက်တယ်လို့လက်တလောနှစ်တွေအတွင်းလူကြောင့်ဖြစ်တဲ့ဘေးအန္တရာယ်ဆိုကြီးတွေကိုလည်းထည့်သွင်းပြောကြားသွားပါတယ်
ကျမ်းဖတ်ဝါရကိုထောက်ခံတယ်လို့ဆွဆွဲခံထားတဲ့တရုတ်နိုင်ငံဘေကျင်းမြို့ကပြင်သစ်အမျိုးသမီးသတင်းတောက်တူကိုသတင်းတောက်အဖြစ်အတိမတ်ပြုလက်မှတ်ကိုထပ်မတိုးပေးဖို့ဆုံးဖြတ်လိုက်တယ်လို့တရုတ်နိုင်ငံကအတည်ပြုလိုက်ပါတယ်။ဒါကြောင့်သူဟာတရုတ်နိုင်ငံကနေဒီနေ့အကုန်မှာထွက်ခွာမှာဖြစ်ပါတယ်။ Love A Person ထုတ်မဂ္ဂဇင်းရဲ့ဘေကျင်းသတင်းတောက် Ashula Gautier ကိုတရုတ်နိုင်ငံမှာအလုပ်လုပ်ဖို့ဆက်ပြီးခွင့်ပြုဖို့မတင့်တော်ဘူးလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကစနေနေ့မှာပြောပါတယ်တရုတ်နိုင်ငံအနေနဲ့ကျမ်းဖတ်ဝါဒကိုအောင်မြင်မှုရစေမဲ့လွတ်လပ်မှုမျိုးကိုဘယ်တော့မှထောက်ခံမှာမဟုတ်ဘူးလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်သူမအနေနဲ့တရုတ်နိုင်ငံမှာဆက်ပြီးနေခြင်းနဲ့ဆိုရင်တော့သူမရေးထားတဲ့သတင်းတွေကတခုခုပြန်ရုပ်သိမ်းဖို့တရုတ်နိုင်ငံဘက်ကတောင်းဆိုခဲ့ပါတယ်ဒါပေမဲ့သူမကတော့တရုတ်နိုင်ငံကနေထွက်ခွာဖို့ပြင်ဆင်ထားတယ်လို့ဆိုပါတယ်တရုတ်နိုင်ငံဟာသူ့နိုင်ငံအနောက်မြောက်ပိုင်းကဝေကမွတ်စလင်တွေကိုနှိမ်နင်းတာမှန်ကန်တယ်ဆိုတာပြသဖို့အတွက်မကြသေးကဖြစ်ခဲ့တဲ့ Paris အကြံဖတ်တိုက်ခိုက်မှုကိုအသုံးချနေတယ်လို့သူမကပြီးခဲ့တဲ့လကသတင်းပုတ်ရေးသားခဲ့တာဖြစ်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်သတင်းတွေကိုကိုရင်နိုင်တဲ့နန်းလောင်တို့ကတင်ညာပေးခဲ့တာပါအခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်အရင်ဦးဆုံးအနေနဲ့ထိုင်းနိုင်ငံကလက်ကျွန်းလူတက်မှုဒေတန်ချမှတ်ချက်နောက်ဆက်တွဲအကြောင်းတွေကိုတင်ပြပေးပါမယ်ထိုင်းနိုင်ငံကော့တောင်ကျွန်းခေါ်လက်ကျွန်းလူတက်မှုနဲ့ဆွဲချက်တင်ခံထားရတဲ့မြန်မာရွှေ့ပြောင်းအလုတ်သမားနှစ်ဦးတေးတန်းချမှတ်ခံထားရတဲ့အပေါ်ကန့်ကွက်ဆန္ဒပြတာတွေဖြစ်နေပြီးဒီကနေ့အကြီးဆုံးဖြစ်ခဲ့တာကတော့ထိုင်းမြန်မာနယ်စပ်တာချီလိတ်မြို့မှာပါဆန္ဒပြသူတွေဟာမဲဆိုင်တာချီလိတ်ချစ်ကြည်ရေးတံတားထိတက်ပြီးဆန္ဒပြခဲ့ကြတဲ့အတွက်ထိုင်းနိုင်ငံဘက်ချင်းတာဝန်ရှိသူတွေကချစ်ကြည်ရေးတံတားကိုယာယီပိတ်ခဲ့ပါတယ်ဒီတော့တွင်းမှာပဲတေးတန်းချမှတ်ခံထားရတဲ့လူငယ်အုပ်ကိုလုံခြုံရေးပို့ပြီးတင်းကြတဲ့အကျဉ်းဆောင်ကိုဒီကနေ့မနေ့မှပဲပြောင်းလိုက်ပါတယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားမအေးအေးမာကတည်င်းပြပို့ထားပါရဲ့ရှင်
။ထိုင်းနိုင်ငံလက်ကျွန်းလူတက်မှုနဲ့ပတ်သက်လို့မြန်မာလူငယ်နှုတ်ဦးတေးတန်းကြခံခဲ့ရတဲ့ထိုင်းနိုင်ငံတရားရုံးတစ်ခုရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်တဲ့အနေနဲ့ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆိုင်မြို့အနီးကတာချီလိတ်မြို့မှာထောင်ထဲချီရှိတဲ့အင်အားတွေနဲ့ဆန္ဒပြခဲ့ကြပါတယ်။ဒီလိုဆန္ဒပြမှုတွေဟာမဲဆိုင်တာချီလိတ်တံတားပေါ်အထိချီတက်ကန့်ကွက်တာတွေလုပ်တဲ့အတွက်စနေနေ့မှာတော့ထိုင်းမြန်မာမဲဆိုင်တာချီလိတ်ချစ်ကြည်ရေးတံတားယာယီပိတ်ခဲ့ရတဲ့အထိဖြစ်ခဲ့ရတယ်ဆိုပြီးဆန္ဒပြသူတဦးကပြောပြပါဗျ။ဒီ
အခုမြန်မာနိုင်ငံသားမတရားဖျောက်ထားတဲ့မြန်မာနိုင်ငံသားလွတ်ပေးပေါ်အော်ရပြီးရင်ကဘာမတွေ့သင်းဆိုတဲ့ဘလောက်ပါပဲ။ဘုံကစကားကတော့ပိတ်ထားတယ်ကသူကလူဘယ်သွားဟိုပါပေးဘာမှတော့မလုပ်ပါဘူး။သူကပိတ်ယုံနေတဲ့ခဏပိတ်လိုက်တာပေါ့။ဒီတရားဖက်ကျွန်တော်ဒီပမာဖက်ကန်ထိတ်ကြည့်တော့ဝင်သွားတယ်လေ။ကျွန်တော်တို့ရောက်တယ်ကျွန်တော်တရားပေါ်ထိတက်သွားတယ်။အဲ့ရဒီရိုးရအပဝါတီကိုသွားတယ်။ဘာမှဖက်ကတော့ဖွင့်ပေးထားတယ်ရိုးရကတော့သူတို့ဟိုဘက်လူတွေဝင်ရုပ်ရုပ်ဖြစ်မှသူတို့လည်းဒီတရားခဏလေးပဲပိတ်လိုက်။နာယူဝက်ချက်တော့55မိနစ်လောက်ပါပဲ။ဒီဆန္ဒပြတဲ့ဆန္ဒထုတ်ဖို့သူတွေပြန်လာတော့သူတို့ပြန်ဖွင့်ပေးတယ်လေ။တော့တမျိုးလုံးဖြစ်၄ပါးလောက်ရှိတယ်။တော်တော်များတယ်ဗျဆန္ဒပြတဲ့လူက။ကျွန်တော်တို့ဒီဘာမှတရားဟိုဘက်ဒီဘက်အပြည့်ပဲ
။မြန်မာအနာပိုင်တွေဘက်ကအတားစီရောရှိလားရှင
့်။မရှိဘူးဗျမရှိဘူးဗျအားလုံး
အေးဆန္ဒပြရတယ်ပတ်သက်ပြီးခွင့်ပြုမိတ်နေပါတယ်ရောတင်ရလားရှင
်ကျွန်တော်ထင်တော့ခွင့်ပြုတယ်နဲ့တူတယ်ပြဖို့လည်းဒီမှာလုံခြုံရေးပေးတယ်ရောကျွန်တော်လမ်းရှင်းပါကြအကုန်လုပ်ပေးတယ်သူတို့မနေ့ကလည်းသူတို့စာလိုက်ဝေးတယ်လေသူတို့ဒီ26ရက်နေ့ကိုခွဲကိုဒီမှာဆန္ဒပြဖို့တဲ့သူတို့စာလိုက်ဝေးပေးတယ
်ဝေးပေးတယ်ဆိုတော့ဘယ်သူကဝေးပေးတာလဲရှင
်စာလိုက်ဝေးရဆိုတော့ဒီလိုပေါ့တာဝန်ရှိသူဒီစာရက်လေးနဲ့လက်ကမ်းပေါ်လာဆန်းယုံမှခွင့်မှလာရှိပါလို့အဲသူဆန်းယုံမှခွင့်ကိုဆုပြီးကျွန်တော်ချီတက်ကြတာပဲ
အခုလိုမျိုးကန့်ကွက်ဆန္ဒပြမှုတွေဟာမြန်မာနိုင်ငံရဲ့မြို့ကြီးအတော်များများမှာဒီဇင်ဘာလ24ရက်နေ့ကနေစတင်ပြီးဖြစ်ပွားခဲ့တာပါစနေနေ့မှာတော့ရန်ကုန်မန္တလေးတာချီလိတ်စတဲ့မြို့ကြီးတွေမှာဆန္ဒပြမှုတွေအကြီးအကျယ်ဖြစ်ပွားခဲ့ပါတယ်အာဏာပိုင်တွေရဲ့ခွင့်ပြုမိတ်မရပဲစီတန်းလှည့်လည်ခဲ့ရင်တက်ကြွလှုပ်ရှားသူတွေကိုပုံမှန်အများအပြားနဲ့တရားစွဲဆိုမှုပေါင်းများစွာရှိတဲ့မြန်မာနိုင်ငံမှာလက်ကျောအရေးကိစ္စမှာတော့ဆန္ဒပြပွဲတွေကိုနိုင်ငံတဝန်းလုံးမှပြစ်လုနေတာကိုလည်းတွေ့ရပါတယ်ဒီဆုံးခဲ့ရတဲ့ဒီတိုင်နိုင်ငံသားနှစ်ဦးနဲ့ပတ်သက်လို့တေးတန်ပေးခံရတဲ့မြန်မာနိုင်ငံသားလူငယ်နှစ်ဦးကိုတော့ထိုင်းနိုင်ငံကောစမွေအချင်းထောင်ကနေစနေနေ့မနေ့ပိုင်းမှာပဲပို့ပြီးတော့လုံခြုံမှုတင်းကျပ်တဲ့နကွန်စီသမရအချင်းထောင်ကိုပြောင်းရွှေ့လိုက်ပြီးဖြစ်ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ်
။နကွန်စီသမရအချင်းထောင်ကိုလို့ပြခဲ့ရတယ်။အဲမနေ့9နိုင်ခွဲလောက်မှာပြောင်းလိုက်တာတဲ့။ကိုစီသမရဆိုတော့ထိုင်းနိုင်ငံတောင်ပိုင်းပါပဲ။စက်ပုံမလုံးုံတဲ့ပုံစံမျိုးအနေနဲ့ဒီလိုတွေ့တာပဲရှိပါလိမ့်မယ်။ကျွန်တော်တို့ဟိုအနေနဲ့ဆိုလို့ရှိရင်တော့ဟိုပါပေါ့။ဆန္ဒတော့သွားမယ်ဆိုရင်ပို့တော့နှီးသွားတဲ့နေရာဖြစ်သွားတာပေါ့ဗျာ
။တောက်ကြနေတော့ကတော့မြန်မာသမရဦးသိန်းစိန်ရဲ့ညွှန်ကြားချက်အရထိုင်းနိုင်ငံဆိုင်ရာမြန်မာတန်မတ်ဦးဝင်းမောင်ဟာထိုင်းဝန်ကြီးချုပ်ရုံးကိုသွားပြီးဝန်ကြီးချုပ်ရုံးဝန်ကြီးပန်နဒါနဲ့တွေ့ဆုံပြီးတော့ Tidan chama kanayare, nyama shibyanglo tama niyao kaysago, suinigere sobi, tamara yo nyonjaye mu uzo tiga biyoyego biyogebare. Lejon lu tamu ne patalo, machage maro atete yayo asinzengo ayugan satepi, nyama lungan u lumyao ye dwe, taishin ni miya kaunsine taimbenbi lo sang tuama pite lule, nyama lungan uye achozang shiniga biyosugebare shim.
Ma ee ma tadin pipo gera pipare, guro, pakan chao sain Dure didaga mipiu mu tapire jangu, sabi din piajimare, kitchen pine pagama, bigere tauta nega, mizabong taman, piujagere due, lu de piaudu shigebare, piujagere mizabonga, nimio nere alongu, two ponies epipi, yimese chow shop with nezo nazi lauti son elo, kamanjabare, did the dingo set the mimian tare go yekonga, sabi din piapiba machine.
Dizemala nasanga ye, Christmas ne, nyene tonai quema, Uruchang and Naupakan, Pagan Mune, sign down Jira Osu, Mamon Jira Dongba, Shansu Jira Niga, Jossain Dupoi Gomni, Miza Tone, Niaga, Nemata Kong Gomni, Miza Bong Pujagera Pipare, Kuchema, allow Nigo, Duponi Zepilo, a debia yidra, a dija, Madia de Bulo, Edi Pujagere, Miza Boniago, Kuran, Twaya, Jishugere, a Lutherinda, Gozo Mutaka.
ပြောပြပါတယ်ဒီပြည့်ကြောက်ရှာနေတဲ့အချိန်ကြီးမှာပြူတာဟုတ်ပြီဟိုဒီမြေမစေးကြောက်ရှာတဲ့အူရှာတဲ့လွတ်မြောက်လာတဲ့ဟာကျွန်တော်ကလေးတွေကပြောတာဟုတ်ဘာသွားတော့သူအနည်းဆုံးတော့၄၅၀လောက်တော့ရှိနိုင်နေကြအလောင်းတွေပြန်ပေါ်ရောက်ကနည်းနည်းခက်ခဲတယ်အင်းအင်းဒီရတဲ့ဆက်လေးဦးတည်တဲ့ဒီဘောနော်ဒီဦးတိတုံးလုံးမြေစာပုံနဲ့ကပ်ရဲဆိုမြေစာပုံကနည်းနည်းပူကြီးတယ်နောက်ပြီးတော့ပ
ူကအခုလိုပြောပြပါတယ်
ဒီမိသားပါတယ်ရဲပါတယ်ပေါ့ဗျာလက်ရှိတခြား NGO တွေကလူမှုကူညီအဖွဲ့တွေပါတယ်ပေါ့တော့အဓိကကတော့ကျွန်တော်ဒီဖက်ကမာကဒီစစ်အားတွေနဲ့မရှာလို့ရှင်ဒါကမတွေ့နိုင်ဘူးလေအခုစစ်အားတောင်မှဒီ၄စီ၅စီတည်းနဲ့ဆိုလို့ရှင်ဟိုမတွေ့နိုင်ဘူးပေါ့ဒီလူမှုကူညီအဖွဲ့တွေကလည်းဒီအလောင်းနေပေါ်လာမှကဟိုယူပြီးတော့ဘယ်လိုခေါင်းလို့ဆိုတော့တေရာပြူတာဖက်ကစေုံပို့တာမျိုးလုပ်နိုင်တာဟုတ်ဘူးဘာမှမပေါ်တဲ့အခါကျတော့ဒီနေ့ရက်ကြီးနေရတာပေါ့ဗျာနောက်တစ်ချက်ကခုပြိုကျသွားတဲ့နေရာကလည်းဒီသွားရေးလာရေးပေါ်တော့ဒီစက်ကြီးနဲ့များများဆက်ဆက်ဝင်ပြီးတော့ရှာနိုင်ဖွင့်နိုင်တဲ့အနေအထားမရှိဘူးနေရာနည်းနည်းကျင်းတယ်ဗျအဲ့တော့အလောင်းတွေကပြန်ပေါ်လို့ပြန်ပေါ်ရမယ့်အနေအထားရခိုင်တော့တော်တော်နည်းပါတယ်လက်ရှိချိန်ထိဟိုတလောင်းမှရှာလို့မတွေ့သေးဘူ
းကျောက်စိမ့်တူဖော်ရာကထွက်လာတဲ့မြေစာတွေကိုစုပုံထားတဲ့နေရာမှာအပေါ်ကထပ်ပုံတဲ့မြေစာတွေရဲ့ဖိအားကြောင့်မြေစာပုံပြိုကျပြီးအနီးမှာရှိတဲ့ရေမစေးကြောက်ရှာဖွေသူတွေပေါ်ပြီးပြီးတည်ဆုံးရတဲ့အဖြစ်ပြက်တွေဟာဖားကန့်မှာမကြာခဏဆိုသလိုဖြစ်ပေါ်နေတာဖြစ်ပါတယ်ဖားကန့်မှာကြောက်စိမ့်တူးဖော်တဲ့ကုမ္ပဏီတွေစနစ်တကျလုတ်ကင်မှုမရှိသေးပေအခုလိုမြေစာပုံပြိုကျပြီးလူအသက်တည်ဆုံးရတာတွေထပ်ဖြစ်နေအောင်မယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကကိုစာကြည်ကပြောပါတယ
်တဲ့ဒီအမ်ဇာတာထုတ်ပြီးတိုးတဲ့လို့ကြောင့်ဒီကွန်မြူနီကနေစွန့်ကြည့်ထားတဲ့မြေစာပေါ့နော်ဒီကပီကုန်းတို့ကြောင့်ဒီစာဒီမိုးရွာတဲ့အချိန်မှာအချိန်မရှိချင်ကြနိုင်တယ်ဒါပါပါပေါင်းချင်ဟောတကယ်ကိုချင်းချင်းချင်းချင်းမလုပ်နိုင်ဟာဒီကိစ္စဆန်းတော့မဟုတ်ဘူးဆက်ပြီးကြည့်မှာပဲအကန့်နဲ့တော့ရှောက်တော့နော်ဒီလိုမျိုးဒီမြေစာပုံကိုတရားမတာဖြစ်ခဲ့တဲ့အတွက်ကြောင့
်နိုမာလာ22ရက်နေ့ကဖားကန့်မှာတဲ့သုံးလုံးကုမ္ပဏီရဲ့မြေစာပုံပြိုကျခဲ့တဲ့အတွက်လူ114ယောက်တေဆုံးခဲ့ပြီးဖြစ်ပါတယ်အခုပြိုကျတဲ့မြေစာပုံမှာပဲဒီဇင်ဘာလ14ရက်နေ့ကအလားတူမြေစာပြိုကျခဲ့လို့လူ9ဦးတေဆုံးခဲ့ပြီးဖြစ်တယ်လို့လည်းသိရပါတယ
်ကုရဲခေါင်မင်းမြန်းတင်ပြခဲ့တာဖြစ်ပါတယ်အခုတော့မြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အနေရင်လုတ်သားတွေနဲ့တွေ့ဆုံတဲ့အကြောင်းတွေကိုဆက်လက်တင်ပြခြင်းပါတယ်အနေရင်လုတ်သားတွေရဲ့ပညာရေးကျန်းမာရေးနဲ့စားဝတ်နေရေးလူမှုအခက်အခဲတွေကိုတိုင်းပြည်ရဲ့ဗန္ဒာငွေကြေးအခြေအနေပေါ်မူတည်ပြီးဖြည့်ရှင်းလှုပ်ဆောင်ပေးသွားမယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောလိုက်ပါတယ်ရွေးကောက်ပွဲမှာ NLD ပါတီအောင်နိုင်ရေးဗန့်ပိုလှုပ်ဆောင်ပေးခဲ့ကြတဲ့အနေရင်လှုပ်သားတွေကိုဒီကနေ့ဂုံပြူတွေ့ဆုံချင်းတွင်ဒေါအောင်ဆန်းစုကြည်အဲ့ဒီလိုပြောသွားတာပါအပြည့်စုံကိုတော့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင
်ဟုတ်ပါတယ်ဒီကနေ့စနေနေ့ဒီဇင်ဘာလ26ရက်နေ့မနက်7နာရီမှာရန်ကုန်မြို့တော်ဝင်းနှင်းစီခန်းမှာရန်ကုန်တိုင်းအတွင်းမှာရှိတဲ့အနေရင်လှုပ်သားစိုက်ကားဆရာတွေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တို့တွေ့ဆုံခဲ့ကြတာပါဒီလိုတွေ့ဆုံချင်းအတွင်းမှာအနေရင်လှုပ်သားတွေဘက်ကသားသမီးတွေရဲ့ပညာရေးကျန်းမာရေးကိစ္စတွေအပါအဝင်သူတို့ဖြစ်စေချင်တဲ့ကိစ္စရက်တော်တော်များများကိုတင်ပြခဲ့ကြပါတယ်အဲ့ဒီအထက်မှာပညာရေးနဲ့ပတ်သက်ပြီးအခမဲ့ပညာရေးကိစ္စကိုဒေါအောင်ဆန်းစုကြည်ကအလေးထားပြန်ပြောသွားခဲ့ပါတယ်
ကျမတို့ရဲ့နိုင်ငံရဲ့ဖန်တာပေါ်မှာအခြေခံပြီးတော့အစိုးရကဘယ်လောက်လုံးနိုင်ပါလဲဆိုတော့ င်လေဒါကိုလည်းစဉ်းစားတယ်အဲ့ဒီပညာရေးနဲ့ပတ်သက်လို့ကျွန်တော်ပြောရမယ်ဆိုလို့ရှိရင်ကျမတို့ဒီကိစ္စရဲ့အားလုံးသိကြတာကမကြမ်းခင်၄-၅လလို့လုံးဝဆိုလို့ရှိရင်မျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ပြဿနာတွေဖြစ်ခဲ့အဲ့ဒီပြဿနာတွေရဲ့မှာတစ်ခုကပါလဲဆိုတော့အခမဲ့ပညာရေးဆိုရင်လုပ်ပေးလို့မရတာဟာအကျိုးမရှိဘူးအကျိုးမရှိတဲ့အပြင်ပြည်သူပြည်သားတွေရဲ့ယုံကြည်မှုကိုဆုံးရှုံးပါတယ်ဥတည်မယ်ဆိုတော့တတ်နိုင်တာလုပ်သွားမယ်ကျမတို့အခမဲ့ပညာရေးစနစ်လုပ်ဖို့ဆိုတာဟာအင်္ဂါမမလွယ်ဘူးနော်ခုကပြောသလိုပေါ့ဟိုကျောင်းသားကမယုံယုံနဲ့မပြီးသေးဘူးဘလာစာအုပ်တို့ခင်းတာတို့အားလုံးကျောင်းမှာတုံးတဲ့၆ခုပစ္စည်းတွေအတွက်ဘာမှမိသားစုကပေးဖို့မလိုတဲ့အစ်စ်ရောက်ပါတာဒါအခမဲ့ပညာရေးစနစ်ကိုပြောနိုင်တယ်
အခက်ခဲတွေရှိနေပေမဲ့လည်းအခမဲ့ပညာရေးစနစ်ဖြစ်အောင်လို့ UTV လှုပ်ဆောင်သွားမှာဖြစ်တယ်လို့ဒေါန်ဆန်းစုကြည်ကပြောဆိုခဲ့တာပါတစ်ဆက်တည်းမှာပဲအနှေးရင်လှုပ်သားတွေရဲ့တရားဝင်နီးလန်းတဲ့အညီအနှေးရင်တွေမှတ်ပုံတင်နိုင်ရေးမှန်မှန်ကန်ကန်ဥပဒေပေါင်းအတွင်းကနေလုပ်နိုင်မှုပဲဖြစ်တယ်လို့လည်းဒေါန်ဆန်းစုကြည်ကပြောပါတယ်
လူတိုင်းလူတိုင်းဟာမှန်မှန်ကန်ကန်ဥပဒေပေါင်းအတွင်းကလုပ်ချင်တယ်ဒါမှစိတ်လုံချင်ယုံလုပ်ကြုံတယ်လေနှုတ်ငယ်ငါတို့ဘာနဲ့ဘယ်တော့လာပြီးဖောင်းဖို့မလဲဆိုပြီးတော့ဆိုရင်ရလို့ရှိလို့ရှိရင်ခုမှပင်ပင်ပန်းပန်းနဲ့အလိုလိုအနေနဲ့စိတ်လည်းလုံခြုံမှုရှိဒီလက်ဆန်းကိစ္စကတော့ဒါကအမှန်ပြောရင်အုတ်ချွေးရေးပိုင်းဆိုင်ရာနေပြီးတော့တန်ရှင်းအဂတိလိုက်ဆောင်မှုမရှိလို့ရှိလို့ရှိရင်ဒီကိစ္စကဖြစ်ရှင်းလို့ခက်တဲ့ကိစ္စမဟုတ်ပါဘူးဒါတော့ကျမတို့ပထမဆုံးကံပြော
အနှေးရင်လှုပ်သားတွေဘက်ကဖြစ်ချင်တဲ့ကိစ္စတချို့ကိုတင်ပြခဲ့သူကတော့လှိုင်မြို့နယ်ကအနှေးရင်လှုပ်သားတွေတဲကကိုယ်စားလှယ်အဖြစ်တက်ရောက်လာသူတဦးဖြစ်တဲ့ဦးတေမျိုးအောင်ပါ
။နံပါတ်၁အနှေးရင်လှုပ်သားများတာရေးနာရေးတက်တာထောင်ချီရေးကိစ္စများတောင်ရက်ရနဲ့အနှေးရင်လှုပ်သားများကိုယ်သားပြုမိတရားဝင်အတိမတ်ပြုအနှေးရင်အဖွဲ့အစည်းများဖန်တီးကြဖွဲ့စည်းပေးပါရန်။နှစ်အနှေးရင်ကိုယ်သားပြုအဖွဲ့အစည်းများအတွက်ရိုးနယ်လိုက်ရုံးခန်းများရရှိအောင်ကူညီပေးပါရန်။သောတရားမဝင်တိုင်းပြင်မဲ့နှင်းရင်များဖယ်ရှားပေးပါရန်ဒေသသာအပြတ်အပါ
ဒေသတွင်းမှာဆင်းရဲနှိမ်ကြပြီးတော့ဖွေမျိုးတိုးတက်မှုအနေအဆုံအဆင့်ထိရောက်ခဲ့ရတဲ့အတွက်လဲတိုင်းပြည်ရဲ့တိုးတက်ရေးအတွက်ရှေ့ဆက်ဆောင်ရွက်ရမယ့်စိန်ခေါ်မှုတွေရှိနေတဲ့အတွက်အားလုံးဝိုင်းဝန်းကူညီပေးကြဖို့နဲ့တိုင်းပြည်မှာပြည်သူလူထုကအုပ်ချုပ်ရမယ့်ဒီမိုကရေစီစနစ်တရက်ထူထောင်နိုင်မှုအရေးပြည်သူလူထုကနိုင်ငံအတွက်တာဝန်တရက်အနေနဲ့ပူးပေါင်းပါဝင်ကြပါလို့ဒေါက်တာဆန်းစုကြည်ကအလေးနက်ထားတိုက်တွန်းပြောကြားခဲ့ပါတယ
်တကယ်ပဲကျမတို့ရဲ့ပြည်သူလူထုပင်ပင်ပန်းပန်းနဲ့လုံနေရတဲ့ပြည်သူလူထုရဲ့စိတ်ထဲမှာဘယ်လိုမြောက်မှန်းချက်တွေရှိလဲဘယ်လိုများလက်တွေ့ကြကြကျမတို့ရဲ့နိုင်ငံပို့ပြီးတော့ကောင်းအောင်လို့ပြောင်းလဲနိုင်မယ်ဆိုတဲ့အကြံကောင်းညာကောင်းနေတာရှိတယ်ဆိုတာကျမတို့သိကြပါတယ်ကျမတို့နိုင်ငံဟာဆိုရင်ကမ္ဘာပေါ်မှာဖွံ့ဖြိုးမှုအနှိမ့်ဆုံးနိုင်ငံတွေမှာပါနေပါတယ်ကျမတို့ရဲ့ဒေသမှာဆိုရင်လည်းအဆင်ပြေဆုံးဖွံ့ဖြိုးမှုအနည်းပါဆုံးနိုင်ငံဖြစ်နေပါတယ်ဒါရီကိုပြန်ပြီးတော့ပြုပြဖို့ဆိုတာလွယ်တဲ့ကိစ္စမဟုတ်ပါဘူး။ဒါပေမဲ့ကျမကယုံကြည်မှုရှိတယ်။ကျမတို့ပြည်သူတွေအားလုံးပါမယ်ဆိုလို့ရှိရင်ကျမတို့မအောင်မြင်စရာအကြောင်းမရှိဘူး။
ရွေးကောက်ပွဲကာလအနှင်းရင်လှုပ်သားတွေရဲ့အင်တိုင်းအားတိုင်းမဲဆွယ်စည်းရုံးမှုကြောင့်ပြည်သူလူထုအများစုရဲ့စိတ်ဝင်စားမှုကိုရခဲ့တာကြောင့်အောင်မြင်ခဲ့တယ်လို့ရန်ကုန်တိုင်းသင်္ကန်းညွှန်းမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်ကိုစိုးမိုးမြင့်ကလည်းဆိုပါတယ
်ကတိန်လဲသလိုပဲကျွန်တော်တို့သင်္ကန်းတိုင်းကအရှိန်ပဲဘာပြောလဲလူစိတ်ဝင်စားမှုပိုရှိရပြအဲ့ဒီကံမြန်ကန်းနဲ့သွားတဲ့တာလို့တက်တဲ့အောင်ပိုတိောက်တယ်လို့ပဲပြောရမှာလို့ဖြစ်နေပြီတွေ့ချင်ကြတယ်ပြစီအားလုံးကလေဟိုဒေါန်ဆန်းစုကြည်ကိုနှီးကပ်တွေ့ရမယ်ပြောဒီလိုပွဲကျတက်ရမယ်ဂုံပြူလက်ခံရမယ်ဆိုတော့ဆိုင်ကားသမားကြီးအားလုံးဒီပါလေဒီလိုမျိုးတွားကျင်ကြတယ်ဒါကတော့တူတူကိုကိုပေါ့နော
်ရန်ကုန်တိုင်းအတွင်းကအနှင်းရင်လှုပ်သားဆိုင်ကားဆရာတွေကိုတမျိုးနယ်ကို၅ဦးစီမဲနိုင်ပြီးတော့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်ရွေးကောက်ပွဲမှာအစိုးရဖွဲ့စည်းနိုင်တဲ့အထိမဲအပြတ်သက်အနိုင်ရကြောင်းမဲရလတ်တွေထုတ်ပြန်ခဲ့တော့ကလည်းမဲဆွယ်စီုံပေးခဲ့ကြတဲ့အနှင်းရင်လှုပ်သားကြီးတွေစီကိုဒေါန်ဆန်းစုကြည်ကကိတ်မုတ်လက်ဆောင်နဲ့ပေးပို့ခဲ့ပါသေးတယ်ဒီတွေ့ဆုံပွဲကိုတော့အဖွဲ့ချုပ်ရဲ့နာယကဥတင်ဦးဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဗဟိုလုံးမှုဆောင်တွေလည်းတက်ရောက်ခဲ့ကြပါတယ်ရှင်
2016ခုနှစ်သစ်မှာနော်ဒီဘဒီဦးဆောင်တဲ့ဆိုရသည့်တက်လာတော့မှာဖြစ်ပြီးအပြောင်းလဲတွေပိုဖြစ်လာတော့မယ်လို့အများကမျှော်လင့်ထားကြပါတယ်။ဘယ်လိုကဏ္ဍမျိုးမှာအထီးရောက်ဆုံးအမြင်သာဆုံးနဲ့လူလူအတွေ့ဓာတ်ရိုက်အကျိုးရှိတဲ့အပြောင်းလဲတွေဖြစ်လာမယ်လို့ကျွန်တော်တို့ VOA တော်တာရှင်တွေကယူဆပါတယ်လေ။2015ခုနှစ်အတွက်နောက်ဆုံးစနေဖြစ်တဲ့အခုလာမယ့်စနေနေ့ညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1239 382 999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။နောက်လည်နိုင်ကြမှာထုတ်လွှင့်မဲ့စနေနေ့ညတိုက်ရိုက်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအချိန်မီဆက်သွယ်ကြဘာလို့ထားမှဖိတ်ခေါ်ပါတယ်။အခုတော့ခရစ်စမတ်နဲ့နှစ်သစ်ကူကာလအတွက်တော်ရရှင်တွေကိုတေးသချင်းတစ်ပုဒ်နဲ့ဖျော်ဖြေပေးချင်ပါတယ်။အဆိုတော့ခင်ဝန်တီဆိုတဲ့ဒီဇင်ဘာသချင်းကိုနားဆင်ကြပါရှင်။ခရစ်စမတ်နဲ့နေသိကူခါသမယမှာတော်ရရှင်တွေရှင်လန်းချမ်းမြေကြပါစေလို့ VOA ဝိုင်းတော်သားတွေကလည်းဆုတောင်းပေးလိုက်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုရင်နိုင်ကကြေညာပေးမှဖြစ်ပါတယ
်ဆီးရီးယားနိုင်ငံဒမတ်စကတ်မြို့အရှေ့ပိုင်းမှာဖြစ်ပွားခဲ့တဲ့လေကြောင်းတိုက်ခိုက်မှုအတွင်းဆီးရီးယားနိုင်ငံကအင်အားအကောင်ဆုံးသဘုံအဖွဲ့ခေါင်းဆောင်ထိဆုံးသွားခဲ့ပါတယ်။အစ္စလာမ်တပ်မတော်ကိုတီထောင်သူဇာရန်အလုရှ်ဟာဂူတာမြို့အရှိတ်ချမ်းမှာရှိတဲ့သူတို့အဖွဲ့ရဲ့ဌာနချုပ်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့လေကြောင်းထိုးစစ်တွေအတွင်းထိဆုံးသွားခဲ့တာဖြစ်တယ်လို့ဆီးရီးယားသဘုံအဖွဲ့တွေနဲ့အစိုးရကတောက်ကြနေမှာကြေညာပါတယ်။ခရစ်စမတ်အားလည်းရဲ့အဖြစ်မိသားစုနဲ့တူဟဝိုင်ယီကျွန်းမှာရောက်နေတဲ့သမ္မတဘရက်ဩဘားမားဟာမရိန်းတပ်ဖွဲ့တက်စကန်တစ်ခုကိုလည်းတွားရောက်ခဲ့ပါတယ်ဟဝိုင်ယီကျွန်းကခါနီအိုဟေးမရိန်းတက်စကန်ကိုနှစ်စဉ်တွားနေကြအတိုင်းရောက်သွားချိန်မှာအာဖဂန်နစ္စတန်နိုင်ငံဘာဂရန်လီဒက်စကန်အပြင်ဘက်မှာပြီးခဲ့တဲ့သတင်းပတ်အထူးကံဘုံခွဲတိုက်ခိုက်မှုကြောင့်တည်ဆုံသွားခဲ့တဲ့အမေရိကန်လီဒက်တပ်ဖွဲ့ဝင်6ဦးအကြောင်းကိုလည်းမစ္စတာဩဘားမားကပြောကြားသွားခဲ့ပါတယ်ယူရိုနိုင်ငံမှာရပ်ပေါင်း9ကြော့အကျဉ်းချခံရတဲ့ Washington Post သတင်းတောက် Jason Rezaian ကိုသူ့မိခင်နဲ့ဇနီးတို့ကတောက်ကြနေ Christmas နေ့ကနိုင်အတော်ကြထောင်ဝင်စာတွေ့ခွင့်ရခဲ့ပါတယ် Event ကျင်းထောင်ကိုထောင်ဝင်စာတွေ့ခွင့်ရဖို့အတွက်တရားရုံးကနေခွင့်ပြုချက်ရဖို့အချိန်မောင်းများစွာကြိုးပမ်းခဲ့ရတာဖြစ်တယ်လို့လည်းသူ့ရဲ့မိခင်ကပြောပါတယ်ကချင်ပြည်နယ်ဖားကန့်ကျောက်စိမ့်တွင်းမှာတော့တောက်ကြနေကနောက်ထပ်မြေစာပုံပြိုကျမှုဖြစ်ပွားခဲ့ပြီးတော့ဒါဇင်နဲ့ချီတဲ့လူတွေပျောက်ဆုံးနေစေဖြစ်ပါတယ်ပြီးခဲ့လကအလားတူမြေစာပုံပြိုကျခဲ့တဲ့နေရာမှာပဲအခုဖြစ်ရက်ဖြစ်ပွားခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံအရှေ့ပိုင်းရှန်တောင်ပြည်နယ်ကမိုင်းတွင်းတစ်ခုပြိုကျမှုအတွင်းမှာပိတ်မိနေတဲ့အလုပ်သမား17ယောက်ကိုကယ်ဆယ်ရေးလုပ်သားတွေကဆွဲထုတ်ပေးနိုင်သလိုအခြားအလုပ်သမား18ယောက်ပိတ်မိနေတဲ့နေရာကိုလည်းတွေ့ထားပြီလို့တရုတ်စိုးရပိုင်းသတင်းဌာနကဒီကနေ့မှပြောလိုက်ပါတယ်ခင်ဗျာ
သတင်းအချင်းချုပ်ကိုကိုရင်နိုင်ကြေညာပေးခဲ့တာပါဒီညနေ့အစည်းအဝေးထုတ်လုပ်ရေးမှူးကမှစုမုံဖြစ်ပြီးဆိုင်ဘာဆိုင်ရာအင်ဂျင်နီယာကတော့ Guides Finance ဖြစ်ပါတယ် VOA American သံညနေပဲမြန်မာဘာသာအစည်းအဝေးကိုညနေ6နာရီခွဲကနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line to meter 24 25 30နဲ့50နဲ့ line line meter 190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ကျွန်မရှားပေါ့ပါ
This program has come to you from the Voice of America, Washington.